ကျမကနူးပန်ပါတိုင်းရင်းသားဒေသကသတင်းတွေကိုစမ်းမင်းနဲ့အတူတင်ဆက်သွားမှာပါထိုင်းမြန်မာနယ်စပ်ဖျားသုံးစုမျိုးအနီးမှာတိုးတက်သောကရင်ဗုဒ္ဓဘာသာတပ်မတော် DKBA နဲ့မြန်မာစစ်အစိုးရတပ်ဖွဲ့တွေအကြားလက်နက်ကြီးပစ်ခတ်မှုတွေဆက်ရှိနေတဲ့ကြားကပဲထိုင်းမြန်မာနယ်စပ်ကော်မတီတွေညှိနှိုင်းပြီးဒုက္ခသည်တွေကိုနေရပ်ပြန်စေပါတယ်ထိုင်းစစ်တပ်စောင့်ရှောက်ထားတဲ့ကွင်းတွေကဒုက္ခသည်တွေကမနေ့ကလူ 3,000 လောက်နေရပ်ပြန်သွားခဲ့ပြီးဒီနေ့မနက်မှာတော့လူ 1,000 လောက်နေရပ်ပြန်သွားခဲ့ပါတယ်။ဖုန်ကြီးကျောင်းတွေ၊ဖျားရှိကိုကျောင်းတွေ၊တခြားနယ်စပ်ကျေးရွာတွေမှာခိုးလုံနေတဲ့ထောင်ကနန်းရှိတဲ့ဒုက္ခသည်တွေတော့ကြံရှိနေပါတယ်။ကရင်နဲ့မြန်မာတပ်ဖွဲ့တွေအကြမ်းလက်နက်ကြီးပစ်ခတ်မှုတွေကတော့ဒီကနေ့မနက်၈နာရီလောက်အထိရှိနေခဲ့တယ်လို့ဒေသခံတွေကပြောပါတယ်။
လာရှိုးမြို့နယ်မှာဂျူတင်မဲနဲ့အနိုင်ရခဲ့တဲ့ကျန့်ဖွန့်ပါတီမှအမတ်တွေဖြစ်တဲ့ဇိုင်းမင်းအေဘီဒူလွတ်တော်ဇိုင်းကျူပြည်နယ်လွတ်တော်တစ်တို့ဟာပတိုဟူးနေကလာရှိုးမြို့မြောက်ဘက်တာပုန်ဟိုနမ်ဟန်တိုင်ဝမ်ပင်းမင်းတင်ကျေရအုပ်စုတွေကရရကဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေကိုခေါ်ယူပြီးရွေးကောက်ပွဲနေ့မှာအဲ့ဒီရွာတွေကသူတို့နှစ်ယောက်ကိုမဲမထည့်တဲ့အတွက်အလို့ဖြုတ်ပြစ်မယ်လို့ကြိမ်းမြောင်းပြောဆိုခဲ့တယ်လို့တာပုန်ကျေရအုပ်စုရှိခလရ68တပ်မိသားစုဝင်တဦးကပြောပါတယ်လာရှိုးကြီးဗီတုစစ်ကောင်းဆောင်ကျန့်ဖွန့်ပါတီရဲ့ဗီတုလူတော်ကိုစဲလောင်ဆိုင်မြင့်အေးဟာပြန်ဘက်ကြားဖြူပါတီဝင်ဇိုက်ထွန်းအောင်ကိုဂျိုတင်မဲ9859မဲနဲ့အနိုင်ရခဲ့တာပါအဲ့ဒါကြောင့်ရွေးကောက်ပွဲနေ့ရက်မှာထောက်ခံမဲမပေးတဲ့ရွာသားတွေရဲ့ဥက္ကဋ္ဌကိုရာထူးကနေဖယ်ရှားပစ်မယ်လို့ချင်းချောက်ခဲ့တာဖြစ်ပါတယ်အဆိုပါကျေးရွာအုပ်စုများမှရရကတွေဟာမိမိတို့ရာထူးအပြုတ်ခံရတဲ့အရေးထက်ကျေးရွာလူထုကိုကြံဖွန့်ပါတီကဒနီနီနဲ့နှောင်ရှက်အန်တရဲပေးလာမှာကိုစိုးရိမ်နေကြပါတယ်
။တိုက်ပွဲတွေဖြစ်နေတဲ့ထိုင်းနယ်စပ်ကရင်ပြည်နယ်မြဝတီမှာညပိုင်းမှာတော့လက်စစ်မီးတွေမရသေးပဲတိတ်ဆိတ်နေပြီးလမ်းတွေပေါ်မှာတော့စစ်ကားတွေသာဝင်ထွက်နေတယ်လို့မြို့ခံတွေကပြောပါတယ်။ဒီနေ့ထိတော့မြဝတီမှာဌာနဆိုင်ရာရုံးတွေ၊ဘဏ်တွေ၊စာတင်ကျောင်းတွေမဖွင့်နိုင်သေးဘူးလို့မြို့ခံတွေကပြောပါတယ်။ကချင်ပြည်နယ်နမတိမြို့ကမဲယုံအမှတ်22မှာပါတီကိုယ်စားလှယ်အဖြစ်တာဝန်ယူခဲ့တဲ့တပ်ဖြူပါတီလိုလူသိများတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီပါတီကလူငယ်နှစ်ဦးကိုမိုးကောင်းမြို့စရပ်ဖကမနေ့ကခေါ်သွားပြီးစစ်ဆေးခဲ့တယ်လို့တပ်ဖြူပါတီကပြောပါတယ်။သူတို့နှစ်ဦးကတပ်ဖြူပါတီအမှတ်လောင်းတွေပိတ်ထားတဲ့မဲယုံကိုယ်စားလှယ်တွေဖြစ်ပြီးကိုထွန်းဝယ်နဲ့ကိုဆိုင်အောင်ထွန်းတို့ဖြစ်ပါတယ်။သူတို့နှစ်ဦးကိုမိုးကောင်းစရပ်ဖရှေ့မှောက်မှာကော်မရှင်တာဝန်ရှိသူတွေကမင်းမြန်းတယ်လို့သိရပြီးတိုင်းဒေသကြီးနဲ့အမျိုးသားလွတ်တော်ပါတီနယ်ရက်ကမင်းပေးတဲ့အင်အားစီးရင်ကြွားချမှုတွေရှိနေတဲ့အတွက်ခေါ်ယူမင်းမြန်းခြင်းဖြစ်တယ်လို့ပြောပါတယ်။စစ်စစ်မင်းမြန်းတဲ့အခါကော်မရှင်မှာရှိတဲ့မင်းစင်အချက်လက်တွေနဲ့ကြားဖြူပါတီတွေရဲ့ဖြေကြားချက်တွေတူညီနေတဲ့အတွက်ညပိုင်းမှာပြန်လွတ်လိုက်တယ်လို့သိရပါတယ်
။ကျမကချမ်းလွန်ပါခုမင်းမြန်းငန်းတစ်ခုကိုကြားကြရမှာပါ။ထိုင်းနယ်စပ်မြဝတီနယ်မဲဆောက်မှာအခုပတ်စောပိုင်းမှာတိုးတက်တော့ခရင်ဗုဒ္ဓဘာသာတက်မတော် DKPA နဲ့မြန်မာစစ်ဆိုရတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲတွေပေါ်တချင်က DKPA တပ်ဖွဲ့ဝင်တွေရဲ့မိခင်အဖွဲ့စီဖြစ်ခဲ့တဲ့ကရင်အမျိုးသားစီယုံ KNU ကဘယ်လိုသဘောထားပါသလဲဆိုတာကိုခွန်အောင်မြတ်ကမေးမြန်းထားပါတယ်
။ကရင်အမျိုးသားအစည်းအရုံး KNU က DKPA နဲ့မြန်မာစစ်တပ်ရဲ့တိုက်ပွဲတွေကိုအနီးကစောင့်ကြည့်နေတယ်လို့ပြောပါတယ်။ KNU ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူဆိုးလောက်ငွေက DKPA ရဲ့တိုက်ပွဲတွေဖြစ်လာရတဲ့အကြောင်းရင်းကရေကောက်ပွဲအခြေအနေကြောက်တာမကနိုင်ငံရေးရည်ရည်မှုတွေပတ်သက်နေတယ်လို့စပြောပါတယ်
။ရေကောက်ပွဲတဲ့တဲ့ကလည်းပဲသူတို့ပြောလို့ပေါ့နေအနာရမ်းမှာသူတို့ဟိုသူတို့လူငယ်လူတွေမဲတဲ့တိုင်းနဲ့ကိစ္စတွေပုံမှန်သူကဒါလည်းအမြင်မှုတွေလည်းဆန္ဒပြလိုက်တာပေါ့။အဲဆန္ဒပြရင်ကနေပြီးတော့အနောက်ဘက်ဘက်ဆိုတဲ့ကကြတော့အဲ့ဒါပါပဲအဓိကတော့နိုင်ငံရေးရနဲ့လက်ရှိသူရဲ့လူတို့ဆက်ဆံကြတဲ့ဒီဆက်ဆံမှုရဲ့ဆက်ဟောင်းတာဒါအလုံးရှိတော်ဘူးဆိုတာဟုတ်ဒါသူတို့ပဋိပက္ခလက်နက်ကကရိယာပြင်ပေါ်သွားတာကျွန်တော်တို့ကတော့ဘာလို့လဲဆိုတော့ကျွန်တော်တို့ကထောက်ခံရမရှိတာဟုတ်ကျွန်တော်ရင်တိုက်တာနဲ့ဒီလူတို့ပြောလို့တယ်အဲ့ဒါမှန်တော့ပြောတာတော့ထောက်ခံရမရှိတာဟုတ်ဒါပဲ
ဟုတ်ကဲ့ဒီလိုတိုက်ပွဲဖြစ်ပြီးတဲ့နောက် KNU နဲ့ DKB အဖွဲ့ချားမှာမေလိုဆက်ဆံမှုတွေဖြစ်လာနိုင်ပါသလဲခင်ဗျာ
ဟုတ်ရှေ့တွေကတော့ကျွန်တော်တို့နဲ့ဒီလူနဲ့ဆိုတာကတော့လူတို့ကလည်းပြည်တယ်အခြေခံနေရလည်းဆက်ဆံမှုရှိနေတယ်လူတို့ကလည်းလူတို့ကလည်းတခုပဲဆိုတဲ့အခါကျတော့နောက်ဘက်ကနေယူတော့တိုက်ခိုက်မှုနှိမ့်တင်လာတဲ့အခါမှာကြာရရှိနေတော့ဒါကတော့ရှင်းရှင်းတခုတည်းမှာတတိယရှင်းနေဆုံးအမြင့်ဆုံးကနေအမြင့်ဆုံးကြီးနှိမ့်နေတဲ့နှိမ့်နေပြီးကျွန်တော်နောက်ဘက်ကိုတယ်လေခုနတုန်းကလည်းတိုက်ပွဲကြီးဆက်လက်ဖြစ်ဖို့ဝေရှိတာပေါ့။နောက်ပိုင်းသူတို့အရှင်းတစ်ဆင့်ရောက်လာလို့ကျွန်တော်လည်းပူပေါင်းလို့လာနဲ့ဆင်းရောက်လာလို့ဖြစ်လို့ရှိရင်တော့ဒါရိုက်ကြရင်ပူပေါင်းမှုကတော့ဒါတော့ဖြည်းလုံငန်းတွေရတက်ဆိုင်ရဒီအတွင်းမှာကြီးတက်မှုတွေနဲ့လောက်သွားလိမ့်မယ်
။ဟုတ်ကဲ့ KNU ဘို့ဟိုအနေနဲ့ကောမိခီဘီအပေါ်မှာဘယ်လိုသဘောထားမျိုးရှိပါသလဲခင်ဗျာ
။ကျွန်တော်ဘို့အနေနဲ့ကတော့ဒီရက် policy ပြီးပြီးသားတဲ့အားကျွန်တော်က ကျွန်တော်ရေကျွန်တော်ရဲ့အမိကမိတ်ဆွေရတာမှာကျွန်တော်နဲ့နားလည်ပြီးတော့ကြီးရနေနေရမမိတ်ကြီးတက်လို့တော့မဟာမိတ်ပဲ။အဲတိုက်ခိုက်မှုဆိုတာကတော့မမိတ်အစ်ကိုတက်ခိုက်နိုင်လားဒါမှမဟုတ်မိတ်ဆွေအစ်ကိုနားလည်ပြီးတော့ဘယ်လိုလုပ်ရရင်ဆက်နေတက်ပြောလာတာနှစ်ခုလေးရှိတာ
။ဒါကတော့ KNU ပြောရေးစုခွင့်ရှိသူမုံမူးစောလောင်ငွေကပြောသွားတာပါ။ KNU အထွေထွေအတွင်းရေးမှုဖြစ်တဲ့နော်စီဖိုးရာစင်ကလည်း KNU အနေနဲ့ NIKBA ကိုအမြဲတမ်းတကားဖွင့်ထားတယ်။လူထုဆက်ချင်ရေးတွေမရှိဘူးဆိုရင်အရှင်ရေးလက်ခံမယ်လို့ပြောပါတယ်ခင်ဗျ။